ူရကပြထားတဲ့ပညာရေးဥပဒေဟာဘ ਹੁ ချုပ်ကိုင်မှုများလွန်းတဲ့ဆိုတဲ့ចောင်းသားတွေရဲ့ဝေဖန်ချက်ကိုဆ iam ဘယ်လိုသဘောရပါလဲခင်ဗျာ
ကျမကတော့ဒါចောင်းသားတွေကိုရှင်းပြခြင်းပါလေဘ ਹੁ ချုပ်ကိုင်မှုကတိအချက်ပေါ့လေသူတို့ထင်တယ်လို့လဲထင်တယ်လို့လဲမများပါဘူးနှိမ့်ချက်ကတချို့အရာတွေကအခုချိန်မှာအသင်ကူပြောင်းရေးကာလမှာအိုဘ ਹੁ ကမချုပ်ကိုင်လို့မဖြစ်ဘူးကျမနည်းနည်းလေးအချင်းကျုံပေါ့လေရှင်းပြပြစီ
ဟုတ်ကဲ့
ဘယ်လိုလဲဆိုတော့ကျမတို့တက္ကသိုလ်နဲ့ဒီဂရီကောလိပ်တွေက169ကျောင်းရှိတယ်အခု169ကျောင်းဆိုတာအများကြီးဆိုတော့ဒီဟာတွေဒီကျောင်းတွေအလုံးကိုကျမတို့ကဟုတ်ပြီဟိုဟိုလွတ်လပ်စွာကိုပိုင်အုပ်ချုပ်ခွင့်ပေးလိုက်တဲ့အမျိုးသားပညာရေးဥပဒေကကိုပိုင်အုပ်ချုပ်ခွင့်ဆိုတာတိုးတက်မှုနောက်ရွှေ့ပြောင်းမှု transfer နောက်ဒီအလုပ်ခံထားတဲ့ဟိုကိစ္စပေါ့လေဒီကိစ္စဒီကိစ္စရ3ရက်မှာလုံးဝဝေမပါတော့ဘူးပညာရေးဝန်ကြီးဌာနကလည်းမကင်တော့ဘူးအစင်းမြင့်ပညာဦးစီးဌာနဆိုတာလည်းနောက်ဆိုရှိတော့မှာမဟုတ်ဘူးအခုဆိုရင်လောလောဆယ်တက္ကသိုလ်မှာကတိကတရားကွန်လေးပမောက္ခဖြစ်ချင်ရင်ဒီအစင်းမြင့်ပညာဦးစီးဌာနကိုင်နေစစ်တွေကနေရန်ကုန်ပြောင်းရင်အစင်းမြင့်ပညာဦးစီးဌာနကိုင်နေအဆရှိတဲ့ဖြင့်ဒါရီယာကျမတို့မလုံတော့ဘူးဆိုပြီးမူထဲမှာပါပါတယ်သူတို့လည်းပဲ69ကျောင်းဆိုတော့ဒီကျောင်းနဲ့ဒီကျောင်းကလည်းအရေးချင်းမတူဘူးသွားအားတွေလည်းမတူမတူတော့ပညာရေးမူတွေနောက်ပြီးစင်ညွန်းညွန်းနားနဲ့ပတ်သက်တဲ့ပညာအရေးချင်းအဆင့်တန်းမူတွေနောက်တစ်ခုကဘတ်ဂျက်ချပေးတဲ့မူတွေအဲ့ဒီမူတွေကိုတော့လုံးလုံးစေတော့ထိန်းချုပ်ထားရမှာပဲဒါကတော့ဟိုနိုင်ငံတကာအရှုထောင့်နဲ့ကြည့်ရင်လည်းနားလည်နိုင်ပါလေဥပမာစင်ကာပူနိုင်ငံသိနာမည်ကြီးတဲ့National University of Singapore NUS ဆိုတာကဟိုချုပ်ကိုင်မှုကနောက်ပြီးဆုံးသူတို့ short ချလိုက်တာ2004ခုနှစ်မှာ short ချလိုက်တယ်ဆိုတော့စင်ကာပူလိုခင်မီတိုးတက်တဲ့နိုင်ငံတော်အစိုးရတက်ကြလို့ဆိုတော့ဘလို့ဝက်တဲ့အစိုးရနည်းနည်းပါပါတော့ဒီ policy ပေါ့လေမူအပိုင်းမှာတော့ပါလိမ့်တယ်2004အထိနောက်ပိုင်းကျမှလုံးဝခွင့်ချပလိုက်တာသူတို့ကျမတို့ကလည်းအဲ့ဒီအဆင့်မရောက်သေးပါဘူးအဲ့လိုလုံးဝဖွင့်ချဖို့ဒီ budget တွေကလည်းဟိုအင်အားနည်းနေပါလေ budget တွေခွဲဝေဘူးကလည်းဘလို့ပဲပြပြောဟိုငူချပေးရမှာပဲ
ဒါ
မဲ့ဒီတက္ကသိုလ်တွေမှာအုပ်ချုပ်မှုကိုဝင်ဆက်ဖက်လာဆိုမှဆက်ဖက်ဘူးကျမအဲ့ဒါပြောချင်လို့ပါ
ဟုတ်ကဲ့ဆိုတော့အဓိကကတော့ပတ်စံခွဲပေးဖို့အစိုးရကမိခိုအားထားနေရတဲ့ဆွဲသဘောပေါ့ဆရာမ
ဟုတ်တယ်လေမိခိုအားထားရတော့မဟုတ်ဘူးလေဒါနိုင်ငံတော်ပတ်စံကိုသုံးရင်တော့နိုင်ငံတော်စံနေတော့လေးစားရမယ
်ဟုတ်ကဲ့ဒါကဘ ਹੁ ချုပ်ကိုင်မှုအပိုင်းဖြစ်ပါတယ်လွတ်လပ်စွာစီယုံတဲ့အပိုင်းမရောက်သေးပါဘူးဥသာမန်ဘယ်လိုသဘောရပါလဲခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘ ਹੁ ချုပ်ကိုင်မှုများလွန်တယ်လို့ဝေဖန်တဲ့ကိစ္စတော့ဒီဥပဒေကို
ဘ ਹੁ ချုပ်ကိုင်မှုကတော့အခုကအခြားစားရမှာတပြည်တော့ဖြစ်နေတာပဲဗျာအခုကခင်ဗျာဟိုဒီမိုကရေစီပေးတယ်ဆိုပေမဲ့ဟိုအစိုးရတဖြစ်လဲအရာသာအစိုးရဆိုမဲ့ဒီအနာဟုတ်ကိုထုတ်ကြင်ထားတာပဲအဲ့တော့ဘ ਹੁ ချုပ်ကင်မှုကရှိနေတာပဲဒါပညာရေးတစ်ခုတည်းမှမဟုတ်ဘူးအားလုံးကရှိနေတယ်အဲ့တော့ဘ ਹੁ ချုပ်ကင်မှုမရှိဘူးဆိုတာတော့မဟုတ်ဘူးဗျကျွန်တော်အမြင်ကတော့
ဘ ਹੁ ချုပ်ကင်မှုတော့တကယ်ဟု
တ်ပါတယ်ဆရာပြောတာမှန်ပါတယ်ဘ ਹੁ ချုပ်ကင်မှုမရှိဘူးဆိုတာတော့မဟုတ်ဘူးဒါမှကျမရှင်းပြနေတာဒီဟိုဆရာအများစုကျောင်းသားအများစုကမကြိုက်တဲ့ဒီ transfer တော့ promotion တော့ကိုဘ ਹੁ ကချုပ်မကင်ထားတော့ဘူး management လည်းမချုပ်ကင်ဘူးဥမာအဲ့ဒီတက်ကြိုးတွေကဘဏ္ဍာရေးကိုတို့ဘာတို့ manage လုပ်မှာကျမဥပမာပြောမယ်ဟိုဒီကုံတက်ကြိုးကចောင်းလာ2000ကျော်ရှိတယ်အဲ့2000တဲ့ budget ကိုဘ ਹੁ ကချပေးမယ်နောက်ဘလို3ဆိုတာမပြောတော့ဘူးတခုရှိတယ်တချို့ budget ကတော့လကအတွက်ထားမယ်ဒါကတော့တမင်ရိုးကြပဲလေဒါမဲ့ကျန်တာတွေကကြိုက်တယ်လို့သုံးလို့ရတယ်လေ budget ကလကအတွက်ဆိုတော့နိုင်ငံတော်ဝန်ထမ်းတွေကိုအဲ့ဒါတွေတော့လကပေးရမှာပေါ့မချုပ်ကင်ပါဘူးပုတ်ချုပ်ရေးအရာမချုပ်ကင်ဘူးမူအရသာကျမတို့ဒီဟိုအမျိုးသားပညာရေးဥပဒေမှာချုပ်ကင်တယ်လို့ပြောတာမူအရတော့ဒီနိုင်ငံတော်ရဲ့တက္ကသိုလ်တွေဆိုတော့မူကတစ်ခုပဲရှိရမယ်လေ
ဒါပေမဲ့ကျွန်တော်တစ်ခုကဘ ਹੁ ချုပ်ကင်မှုဆိုတဲ့နေရာမှာဘ ਹੁ ချုပ်ကင်မှုရဲ့အစွဲပွားလေးတို့တစ်ခုဟိုမြင်တယ်ဒါကအမှန်ကအစွဲပွားလို့မဟုတ်ဘူးဗျသူတို့ရဲ့အလေးအနက်ထားတဲ့ကိစ္စပဲကျောင်းသားဆွမ်းမက်တဲ့ကိစ္စကျောင်းကျန်ရည်မြစ်တေကော်မတီဆောင်ရွက်ရမယ့်လုပ်ငန်းတွေနေပါတဲ့မိမိတက်လို့ဆိုဖွဲ့စည်းပြီးဒီမှာခံကြွေးအဖွဲ့မှာတဲ့တောင်းခွဲလိုက်အတန်းလိုက်အထူးပြုလိုက်ဆိုပြီးတော့တောင်းကြပူတယ်ဒီအဲ့ အဲ့ဒါကျောင်းသားသမက်ကိုပြောချင်တာဗျကျောင်းသားသမက်ကဆိုတဲ့စကားကိုသူကကြောက်နေတယ်ဗျကျောင်းသားသမက်ကဆိုတာသမက်ကဆိုတာကဖျားဟောစကားဗျသူကကျောင်းသားသမက်ကကိုပေါ့ကျောင်းကျောင်းတက်ခဲ့လို့ဗျကျောင်းသားရဲ့ကိုဖြတ်ခဲ့တော့တရှိချောက်နေတယ်အဲ့ဒါတော့သမက်ကဆိုတာမဟုတ်ဘူးသူကသမက်ကလို့ပြောရင်ရှင်းနေတာပဲဗျအဲ့ဒါမျိုးကြီးရှိတယ်ဗျဘာဘို့သူကမှုပဲ
ဟုတ်ကဲ့နောက်တစ်ခုကဒီမှာကံွက်တဲ့ပညာရေးစနေပြပြပြောင်းလဲနိုင်ငံလုံးဆိုင်ရာကွန်ရက်ဆိုတဲ့အဖွဲ့ကစာထဲမှာလည်းဗာပြောထားလဲဆိုတော့ပညာရေးဝန်ထမ်းအားလုံးကိုကျင့်တရားကောင်းမွန်ကကိုပိုင်ဆုံးဖြတ်ဆောင်ရွက်နိုင်မှုနှင့်ကိုတိုင်တာဝန်ယူတတ်မှုဖွံ့ဖြိုးလာမှုအပေါ်မူတည်၍ဘိုးချုပ်ကင်မှုချောချသည့်စနစ်ကိုကျင့်သုံးရေးဆိုပြီးတော့ရေးထားပါတယ်တဲ့ဥပဒေအပုံမှ၄အပိုက်ခွဲတိုင်းရင်ကောင်းမှာဆိုလိုသည့်အချက်မှာဆရာဆရာမများဤဂုံတိတ်ခါကိုထိပါသဖြင့်ပြင်းထန်စွာကန့်ကွက်ပါသည်လို့ဆိုထားပါတယ်ဆရာမအဲ့ဒါကိုတွေ့မိပါလားခင်ဗျာ
အဲ့တော့ကျမသဘောမတူဘူးဘာလို့ဆိုဆရာမဆိုတိန်ကြုံကြီးပြောတာကျောင်းသားတွေလိုပဲကျမတို့ဒီအစိုးရလိုပဲဘယ်သူမှတော့ဟိုတိန်ကြုံကြီးနေအဲ့လိုဟိုစိတ်ခါစော်ကားတယ်လို့ပြောလို့မရဘူးတရားဥပဒေချိုးဖောက်ရင်တော့ဒါဟိုချိုးဖောက်တာပဲကျမပြောတာကိုကျောင်းသားတွေကိုကျူရှင်ကျူရှင်ပြပြီးဒီချက်စားနေတာကြီးအများကြီးရှိတယ်အဲ့တော့ကိုကုံတိတ်ခါနဲ့ညီအောင်ကိုနေတော့ဟုတ်တာပေါ့ဒါအရေးယူတဲ့တော့ယူရမှာပဲလေဒါဟိုကျမတို့လည်းဤဥပဒေတွေငါ့ကိုထပ်မယ်လို့ချင်ပါလေ
ခုနအောင်သားသမက်ကဖွဲ့စည်းခွင့်ကိုမပေးရင်လို့ဘိုးချုပ်ကံမှုဟာဒီဟာနဲ့ဆက်ဆက်နေတဲ့ဥပဒေမှန်ကတော့ဒါចောင်းသားတွေကိုသတ်ခဲလို့ចောင်းသား36နေတယ်သမက်က36နေလို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေမှန်နဲ့ဆက်လက်ပြီးတော့ဘယ်လိုပွင့်လင်းသွားအောင်လုပ်နိုင်မယ်ထင်ပါတယ်ဒီကိစ္စကိုចောင်းသားသမက်ကဟိုလှုပ်ပေးလိုက်ရင်သူတို့ကိုတကယ်အန္တရာယ်ပြုလာနိုင်တဲ့အခြေအနေရောရှိနေလို့လားခင်ဗျာ
အဲ့ဒါမရှိပါဘူးဗျာကျွန်တော်တို့ဒီမှာဟို1958ခုနှစ်ကဗျာဖတ်စပ်ပလကွဲတယ်ဒီမြန်နဲ့စံရှင်းကွဲတော့ဥနုကတိုင်းပြည်ရဲ့ငြိမ်းချမ်းရေးတိုင်းပြည်ရဲ့ပြည်တွင်းစစ်ကိုရပ်စေခြင်းနဲ့ဆိုတော့တွေးကြောဆံပါလာတယ်တိုင်းပြည်ပြည်သူလူထုကိုတင်ညာတဲ့ပုံစံတွေပါလာတယ်အဲ့တော့ကျွန်တော်တို့ကျောင်းသားသမက်ကစံရှင်းကိုထောက်ခံတယ်စံရှင်းကိုထောက်ခံလိုက်တော့ဥနုအစိုးရတက်လာတော့ကျွန်တော်တို့နဲ့အစိုးရနဲ့ပြည်လေတယ်ပဲဘလောက်ကြီးပြည်လေလဲဆိုရင်ဆက်ဆံရေးဘလောက်ကြီးကောင်းလဲဆိုရင်ကျွန်တော်ကျောင်းသားသမက်ကကဥဆောင်ပြီးတော့ကျွန်တော်တို့ပညာရေးညှိနှောင်းဖလှယ်ခွဲဆိုတာကိုတတိလုံးကကျောင်းသားတွေပတ်ဝန်းကျင်ပြီးတော့လုပ်နိုင်တယ်ကျွန်တော်သမက်ကကဥဆောင်ပြီးတက္ကသဘက္ကသကဥဆောင်ပြီးတော့ပညာရေးညှိနှောင်းဖလှယ်ခွဲလုပ်နိုင်အဲ့မှာပညာရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေပေါ့ဗျအထူးဖြင့် academic freedom နောက်ပြီးတော့ကျောင်းသားတွေလွတ်လပ်ခွင့်အဲ့သမဂ္ဂဘွယ်စီဝင်အဲ့ဒါတွေတောက်ချောက်လုံးလာပြီးတဲ့အပြင်ကျွန်တော်အဲ့ဒီသုံးပြချက်တွေကိုကျွန်တော်အကောင့်တဲ့ဖော်ဖို့ကိုဥနုကနောက်ဆုံးအခမ်းအနားအပြီးမှာကျွန်တော်တို့ကိုအခမ်းကျွေးမွေးတဲ့နေ့မှာဒါတွေကိုတို့အကောင့်ထဲပေါ်ကြအောင်မင်းတို့ငါတို့လုပ်ကြအောင်ဆိုပြီးပြောနေပြီးတော့ကျွန်တော်တို့ကိုလည်းနောက်ဆုံးဒီကမ္ဘာကျောင်းသားညီလာခံကိုကျွန်တော်တို့ကိုလည်းတက်ခွင့်ပေးတယ်အဲ့လိုဒီပြည်တယ်လည်းကျောင်းသားနဲ့ပြည်တယ်ဘုရားဆွဲပါနဲ့ကျွန်တော်တို့ကျောင်းသားဆိုကျွန်တော်တို့ကျောင်းသားဘုရားဆယ်နှစ်ကျော်သမက်ကလူလာတာပဲကျွန်တော်တို့ကညာလူလူဆက်ဆံတာမဟုတ်ပါဘူးကျွန်တော်ကျောင်းသားတွေက genuine freedom ကိုလိုချင်တယ်လွတ်လပ်မှုကိုလိုချင်တယ်အဲ့ဒါကိုကျွန်တော်တို့ကနားလည်မှုယူရင်ရပါတယ်ဗျာဘုရားတစ်ဆင့်ချောက်နေတာကခုနကျောင်းသားတွေလည်းတူပြီးတက်ခဲ့တော့အခုအဲ့ဒီအိစားနဲ့ကျောင်းနေတာဗျသမက်ကဆိုရင်သူကတစ်ဆေတော့ခင်းနေတာဗျသမက်ကဆိုတာခေါ်သကားပါဗျဟုတ်က
ဲ့
နားလည်ကြောက်ပါလို့မဆာလာအဟောင်းတွေကိုပြောနေတယ်ဗျာကျွန်တော်ကတော့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
တို့လည်းပြောနေတယ်ဗျာ
ဟုတ်ကဲ့ဆရာမနိုင်ငံတကာမှာလည်းပဲလွတ်လပ်တဲ့နိုင်ငံတွေရဲ့တက္ကသိုလ်တွေမှာကျောင်းသားသမက်ကတွေရှိနေတာပဲဆရာမလန်ဒန်တက္ကသိုလ်မှာဆိုရင်လည်းကျောင်းစာဝင်တဲ့ကျောင်းသားသစ်တွေကိုကျောင်းသားသမက်ကကောင်တာကြီးဖွင့်ပြီးတော့ဘာလို့သူတို့ရဲ့စာတမ်းတွေတခါတည်းဝေပေးနေလွတ်လပ်လပ်လုပ်နေကြတာပဲမြန်မာနိုင်ငံမှာအဲ့လိုပေးဖို့ဘာကြောင့်မဖြစ်နိုင်ဘူးလို့ဆရာမထင်ပါလဲ
တခုတော့ရှိတယ်လေအကယ်လို့ဒီသမက်ကကိစ္စကပါလိုက်ရင်ဥပဒေကနှောင့်နှေးသွားမယ်ကျမတို့ကဥပဒေကိုတခြားနေရာမှာဟိုအမြန်ကိုလိုအပ်နေတာအဲ့တော့ကျမတို့ပညာရှင်တွေနည်းနည်းပြောမယ်ဆိုလို့ရှိရင်တော့ဘလို့ပဲပြောဒီဥပဒေကိုမြန်မြန်ဖြစ်စေချင်တယ်လေနိုင်ငံသားကောင်းဖြစ်ဖို့နောက်ပညာသင်တာတက်တက်ညောတယ်အဲ့ဒါဆိုတော့ဒါကဒီဟိုအဖွဲ့အစည်းတွေဖွဲ့ဖို့သမက်ကဖွဲ့ဖို့ကလုံးဝပိတ်ထားတယ်လို့မဆိုလို့ပါဘူးနောက်ဆိုလဲဒီဥပဒေတွေလုံးလို့ရတာပဲဒါကျမတို့ပညာရှင်အမြင်ပေါ့လေ
ဟုတ်ကဲ့
ဆိုတော့ဟိုပါပေါ့မှန်ပါတယ်ဆရာပြောတာမှန်တယ်နိုင်ငံသားဒီဟိုလွတ်လပ်တဲ့နိုင်ငံတွေမှာပေါ့ ဒီဒီမိုကရေစီအပြည့်အဝရပြီးသားနိုင်ငံတွေမှာကျောင်းသားတမက်ကတွေကျမတက်ခဲ့တက်ကြည့်လို့လဲဒီလိုပဲကျမသားတက်ခဲ့တဲ့တက်ကြည့်လို့လဲဒီလိုပဲရှိပါတယ်ကျောင်းသားတမက်ကတွေအဲတခုတော့ကွာတယ်ဆရာကြီးဒါပေမဲ့အခုနံပါတ်၁ချက်ကမြန်မာနိုင်ငံကအခုအသွင်ကူးပြောင်းရေးကာလအသွင်ကူးပြောင်းရေးကာလဆိုတော့ကျမတို့ဒီအင်ဒိုနီးရှားရဲ့သင်္ကန်းစာတချို့ယူရမယ်ချက်ချင်းကိုလွှတ်လိုက်လို့ဘခုကနေလွှတ်လိုက်လို့ကစိငယ်ရဲ့ဖြစ်ကုန်မယ်အဲ့တော့အစင်းလိုက်အစင်းလိုက်ဘလို့ပဲတက်ပြောဟိုသွားခြင်းတဲ့ပုံစံကိုကျမနားလဲပါတယ်ကျမနားလဲမှုတော့ရှိတယ်နော်အစင်းလိုက်ဒီဖြစ်ဖြစ်ဒီ centralization လုပ်တာအင်ဒိုနီးရှားမှာတော်တော်လေးကိုသိုးသွားတယ်သူကတို့ပြုတ်ပြီးချက်ချင်းဒီပညာရေးကိုပညာရေးရောကျမရောလွှတ်လိုက်တော့ဖြစ်ချင်တဲ့လူဖြစ်ကုန်တယ်အဲ့ဒါပထမတစ်ချက်နောက်တစ်ချက်ကဟိုအစဉ်ကူးပြောင်းရေးကာလဖြစ်တဲ့အတွက်ဒီကျောင်းသားတမက်ကကိစ္စနဲ့ပတ်သက်ရင်တစ်ဖက်ကိုတစ်ဖက်အမြင်မကြည့်ဘူးတွေဖြစ်နေတယ်စောစောဆရာကြီးပြောသလိုပေါ့လေဆရာကြီးဦးစာကပြောသလိုဟိုအမြင်မကြည့်ဘူးဖြစ်နေတယ်အမြင်မကြည့်ဘူးဆိုတာကျမပြောမယ်နိုင်ငံသားကျောင်းသားတမက်ကကျမချုပ်ဦးတဲ့ကျောင်းသားတမက်ကတွေဟာအဓိကဘာတွေလဲဆိုတော့သူတို့ကဒီဟိုနိုင်ငံရေးပဲလုပ်ဖို့မဟုတ်ဘူးတခြားကိစ္စတွေလည်းဆွေးနွေးလို့ရတယ်။ဟိုပါရင်ကျင်းမှုတို့တမိုင်းတို့နောက်ဒီပြနိုင်ငံကြီးအကြောင်းတို့ဒီမနေ့ပဲကျွန်မပြောနေဥမာတောင်အာဖရိကမှာရှိတဲ့အဖြူအမဲဟိုဟိုဟာပြဿနာပေါ့လေကျွန်မတို့ခေတ္တကတော့အဲ့ဒါတွေဆွေးနွေးခဲ့ပါလေ။ဆိုတော့အမဲအစိုးရနဲ့အတက်ခံလည်းမဟုတ်အစိုးရတော့ဝေဖန်ဝေဖန်မယ်ပေါ့။ဆိုတော့ခေတ္တကအခုပြည်သူလူထုထဲမှာဘယ်လိုအောင်းမိနေလဲဆိုတော့တချို့တွေကဒီကျောင်းသားတမက်ကဟိုဒီအစိုးရဟိုပါပေါ့လေဟိုတော်လန်မှုအစိုးရကိုဆန့်ကျင်မှုလို့မြင်နေတယ်တကယ်တော့လည်းဟိုနားထောင်မှုလိုတယ်ပေါ့လေနှစ်ဖက်စလုံးကျမပြောတာဟိုဖြည်းဖြည်းအချိန်အတိုင်းတာတစ်ခုထိတော့ပေးဖို့လိုပဲ
ဟုတ်ကဲ့ဆရာမ
နော်ကျမလည်းကျောင်းသူဖြစ်ပူပါလေတက္ကသိုလ်ဆရာမဘဝမှာလည်းအနည်း20ကျင်လည်ခဲ့ပါတယ်ရန်ကုန်တက္ကသိုလ်မှာအဲ့တော့ကျမလည်းဖိတ်ခေါ်ပါတယ်ပညာရှင်တယောက်အနေနဲ့တက္ကသိုလ်ဆရာမတယောက်နေတော့ဒီကျောင်းသားလေးတွေအချိန်မြင့်ကျမစီလာတိုင်းဝင်မှာလာပြောပါကျမလည်းပြောပြပါမယ်လို့ကျမဖိတ်ခေါ်ပါတယ်